မြန်မာနိုင်ငံနဲ့ဆက်တရုတ်နိုင်ငံရွှေလီမြို့ကမြန်မာရွှေ့ပြောင်းလုပ်သား2ဦးမှာကိုဗစ်ရောဂါပိုးဆန်သက်တွေ့ရှိပြီးတဲ့နောက်အထောက်အထားမရှိတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေကိုတရုတ်တောင်ဝန်ရှိသူတွေကနယ်စပ်ကိတ်ကတစီလွှဲပြောင်းပေးနေတယ်ဆိုတဲ့သတင်းကိုတင်ပြချင်ပါတယ်ကျွန်မအကနွန်ပါရွှေလီမြို့ရောက်မြန်မာနိုင်ငံသား2ဦးမှာကိုဗစ်ရောဂါပိုးသိရှိပြီးတဲ့နောက်တရုတ်အာဏာပိုင်တွေကရွှေလီမြို့အသွားအလာနဲ့အဝင်ထွက်တွေကိုကန့်သတ်ထားပြီးတပတ်ကြာလော့ကဒေါင်းချလိုက်ပါတယ်ဒါအပြင်ရွှေလီမြို့ကလူဦးရေ 6,000 ကျော်ကိုလည်းရောဂါပိုးသက်ခွဲဆန်းသက်စစ်ဆေးခဲ့ပါတယ်။အားလုံးစစ်ဆေးပြီးတဲ့နောက်အရင်တွေ့ထားတဲ့မြန်မာနိုင်ငံသား2ဦးကလွှဲလို့ရွှေလီမြို့မှာကိုဗစ်ရောဂါပိုးကူးစက်ခံရသူအသစ်မတွေ့ထားဘူးလို့ရွှေလီအာဏာပိုင်တွေကပြောထားပါတယ်။ဒါအပြင်တရုတ်နိုင်ငံတွင်နေထိုင်လောက်ကင်ခွေအထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကိုလည်းလိုအပ်တဲ့ကျန်းမာရေးအခြေအနေကိုစစ်ဆေးပြီးတရားဝင်လွှဲပြောင်းပေးနေတယ်လို့ရွှေလီမြို့မှာရှိတဲ့မြန်မာလောက်သားကိုနေမင်းဖြိုးက VOA ကိုပြောပါတယ်။
နော်ဟုတ်တယ်အဲ့လိုမျိုးစာအုပ်မျိုးအစိမ်းတော့ဖာမန်းရှိတဲ့သူဆိုလက်တန်းပြန်ပို့ပေးရတယ်ဒီလိုပြန်နေရလို့ရှိရင်သူအဲ့ရတရားဝင်ပြန်လွတ်ပေးတယ်အဲ့လိုမျိုးဒီနေ့ကစာပြီးသူအဲ့လိုမျိုးပြန်ပြီးတော့ပြန်လွတ်တယ်အဲ့လိုမျိုးပေါ့
တရုတ်နိုင်ငံဘက်ကမြန်မာရွှေ့ပြောင်းလောက်သားတွေကိုကျန်းမာရေးအခြေအနေတေချာစစ်ဆေးပြီးပြန်ပို့ပေးနေတာပါဒါပေမဲ့မြန်မာဘက်ကတင်းကြပ်မှုတွေရှိနေတယ်လို့ရွှေလီကမြန်မာပြဟိတအဖွဲ့ခွန်မင်တန်ကအခုလိုပြောပါတယ
်တရုတ်ဘက်ကသူတို့လိုလေတွေမရှိဆောင်ရွက်ပြပါတယ်ကျန်းမာရေးရောသူတို့သူတို့အကုန်လုံးပေါ့နော်သူတို့လိုအပ်တာတွေအကုန်လုံးဖြည့်ဆည်းမှဒီကိုပြန်ပို့ပြီးတေးချာချာပေါ့ဂရုတစိုက်ပြန်ပို့ပြီးဒီမြန်မာပြည်ရောက်မှပဲမြန်မာပြည်ကဟာတွေကကောင်းကောင်းဟိုပါပေါ့ဟိုကတောင်းလိုက်စီကတောင်းလိုက်နဲ့အခုလည်းသူတို့ကလည်းစစ်စစ်စာရွက်တယ်လေတို့ပြီးစစ်စစ်တယ်လို့အချင်းဒီကောင်းတဲ့စာရွက်တဲ့စာရွက်သူတို့ပြန်မပေးဘူးလို့တင်ကြတာအဲသူတို့မေးကြည့်တော့သူတို့ဘာစာရွက်စာတမ်းမှမပေးဘူးတဲ့အဲဒီနေ့ကျွန်တော်ကြားတော့14ရက်တုတ်ရဲ့တနင်္လာနေ့တနင်္လာမှသူတို့ရွှေဒီဖက်လည်းပို့တယ်ချင်းရွှေဖက်လည်းပို့တယ်သူကကိုဘယ်ဖက်ကဝင်တယ်ဝင်တဲ့ဖက်ကိုပဲသူကပို့ပြီးရတယ်အဲမပြောပြတော့ကျွန်တော်လည်း
မူဆယ်ခရဲအုတ်ချုပ်ရဲလက်ထောက်ညွန်ကြရဲမှုဥမောင်မောင်တန်ကတော့တရုတ်နိုင်ငံကနေပြန်လာတဲ့ရွှေ့ပြောင်းလုပ်သားတွေကိုကုန်ကျစရိတ်ကောက်ခံတာမရှိဘဲကျန်းမာရေးဆောက်ရှောက်ဖို့လိုအပ်တာတွေတပ်ဆိုင်ရာဌာနကစီစဉ်ထားကြောင်းဆိုပါတယ်။တရားမဝင်လမ်းကြောင်းကနေခိုးဝင်ခိုးထွက်မရှိစေဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ပြီးတရားမဝင်မြန်မာနိုင်ငံသားတွေစီစစ်သွေးရှိရင်လဲနန်းတော်ဝင်ပေါက်ကနေတဆိတ်ပြန်လွှဲပေးဖို့တရုတ်အာဏာပိုင်တွေကိုအကြောင်းကြားထားတယ်လို့ဥမောင်မောင်တန်က VOA ကိုဆက်ပြောပါတယ်။
ပဲပြောင်းနေဆိုတာသူတို့ဘက်ကနေပဲကျွန်တော်တို့ဘက်ကိုကမ်းလိုက်ရင်ကျွန်တော်တို့တက်ဆိုင်ရာဒီနယ်ဆိုးရွားဖွဲ့ကိုတင်ပြနောက်လောကဥပဒေရဆိုလောကကနေတော့လက်ခံနိုင်တဲ့ရက်ပေါ့သူလွှဲမဲ့ရက်ဆိုကျွန်တော်တို့ဒီနန်းတော်ဘောက်ကနေတော့ကျမ်းမာရေးစီစစ်ပြီးတော့ပြန်ပြီးတော့လွှဲပြောင်းလက်ခံတာပေါ့ဗျပဲပြောင်းလက်ခံတယ်ပြီးလို့ရှိရင်ကျွန်တော်တို့ချိန်မှာအဲ့လူတွေကိုကွာရတင်းထားတာပေါ့ကွာရတင်းဆိုတာတီတောင်စုအားကစားကိုကွာရတင်းထားတယ်ပြီးတော့ကျမ်းမာရေးစီစစ်တော့စွန့်ကြည့်တယ်ပေါ့နော်အဲ့ဒီမှာမှစွန့်ယူတော့ဟိုလိုစွန့်ယူပြီးတဲ့အခါမှာကျမ်းမာရေးကောင်းတယ်ကလေးရဖြစ်တယ်ပေါ့နော် negative တွေပဲပြရဲဆိုမှဒေတာသီးသီးကိုပြန်လွတ်တာပေါ့
နေဆက်ကိတ်တွေကနေမြန်မာနိုင်ငံကိုဝင်လာတဲ့အလုတ္တမားတွေကိုမြန်မာပြည်ပတ်အချမ်းလှုံ့ချော်ရေးတာဝန်ရှိသူတွေကငွေကြေးကောက်ခံတာမလုပ်ဖို့နဲ့ကျန်းမာရေးဆောက်ရှောက်မှုတွေအပြည့်အဝကူညီပေးဖို့လိုလာတယ်လို့မြန်မာလုပ်သားတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေကြောင့်တကြောပြန်ကြီးထွားလာနေတာကြောင့်တရုတ်နိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတချို့ကနေဆက်ဒေတာတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာ16ရက်နေ့အစောပိုင်းထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ39ရောက်အပါအဝင်ရောဂါကူးစက်သူ3600ကျော်ရှိကြောင်းအတည်ပြုထားပါတယ်ကျွန်မအကနွန်ပါရှင်